မြန်မာနိုင်ငံကရင်ပြည်နယ်ရွှေကုတ်ကိုမြို့တင်မှာအေယာမလောင်ကစားလုပ်ငန်းကိုဥဆောင်လုပ်ကင်နေတဲ့တရုတ်နိုင်ငံသားတဦးကိုမကြာသေးခင်ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးသူ့ကိုမူရင်းတရုတ်နိုင်ငံကိုပြန်လည်လွှဲအပ်မယ်လို့တနင်္လာနေ့က Reuters သတင်းဌာနကိုပြောပါတယ်။ကမ္ဘောဒီးယားနိုင်ငံကလက်မှတ်ကင်ဆောင်ထားတဲ့အသက်40အရွယ်တရုတ်စီးပွားရေးသမားရှူကျွားချန်းကိုထိုင်းလူဝင်မှုကြီးကြပ်ရေးကပြီးခဲ့တဲ့သတင်းပတ်တွေအတွင်ဖမ်းဆီးမိခဲ့ပါတယ်။သူဟာရတ်ထိုင်း International Holdings Group စီးပွားရေးလုပ်ငန်းအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးဖိလစ်ပိုင်နိုင်ငံမှာအွန်လိုင်းထီနဲ့ကမ္ဘောဒီးယားအပါအဝင်အရှေ့တောင်အာရှနိုင်ငံတချို့မှာဒေါ်လာ15ဘီလီယံအထိရှိတဲ့လောင်းကစားလုပ်ငန်းတွေကိုအကြီးအကျယ်လှုပ်ဆောင်နေသူဖြစ်ပါတယ်။2012ခုနှစ်ကတည်းကလောင်းကစားမှုနဲ့သူ့ကိုတရုတ်နိုင်ငံကဖမ်းဆီးဖို့ဆောင်ရွက်ခဲ့ရမှာအရှေ့တောင်အာရှကိုထွက်ပြေးခဲ့ပြီးအွန်လိုင်းလောင်းကစားလုပ်ငန်းတွေကိုအကြီးအကျယ်လှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီနောက်နိုင်ငံကရဲတပ်ဖွဲ့ Interpol ကအနီရောင်သတိပေးချက်အဆင့်သတ်မှတ်ပြီးဖမ်းဝရမ်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ